ချင်းနေဦးကိုအနေနဲ့ဦးနေဝင်းတို့ရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နေ့ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုရှုတ်ချပွဲကိုဒီကနေ့ရန်ကုန်မှာကျင်းပပါတယ်။လုံခြံခံရပြီးတလားလောက်ကြာမှပြုလုပ်တဲ့ဒီအကြမ်းဖက်မှုရှုတ်ချပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကအကြမ်းဖက်မှုတွေကိုနိုင်ငံအနေနဲ့ဘယ်လိုရပ်တည်ကန်တွေသွားမလဲဆိုတာပြည့်ပြည့်စုံစုံဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ပြောကြားလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမတ်တင်ကြီးထက်ကပြောပြမှာပါ။
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွတ်တော်ရှင့်နေကြီးဥက္ကိုနီလှုပ်ချံခံရပြီးတလအကြာမှာပြုတ်လုတဲ့အကြံဖတ်မှုရှုတ်ချပွဲအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းတက်ရောက်ခဲ့ပါတယ်
။အကြံဖတ်မှုဘက်ကရက်မလားအကြံဖတ်မှုစတင်တဲ့ဘက်ကရက်မလားအကြံဖတ်ခံရတဲ့သူတွေဘက်ကကာကွယ်မလားအကြံဖတ်သမားတွေကိုအားပေးမလားဒါကိုတော့ကျွန်တော်တို့ပြက်ပြက်သားသားဆုံးဖြတ်ဖို့အချိန်တန်ပြီလို့ကျွန်တော်ဒီနေရာကပြောပြရစီ
ရှင်းနေကြီးဥက္ကိုနီနောက်ဦးနေဝင်းတို့ကိုရန်ကုန်မြို့လိုနေရာမျိုးမှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တဲ့ဥပဒေမဲ့လောက်ရမျိုးကိုအကာအကွယ်ပေးနေကြအကြောင်းမရှိဘူးလို့လဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကပြောဆိုခဲ့ပါတယ
်အကြမ်းဖက်ခံရတယ်ဆိုတာကျွန်တော်နိုင်ငံရဲ့အမိုင်းမှာလူတိုင်းကြိုးပမ်းခဲ့မှုကာလတွေကလည်းပေါ်ခဲ့မှုပါတယ်ကြာကာလဒီမှာလဲကျွန်တော်တို့ဖြစ်ခဲ့ပူပါတယ်။ဒါပေမဲ့အခုပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ရဲ့အခြေအနေကလေးစိတ်ကြီးမှာအကြမ်းဖက်ခံရတယ်ဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ရန်ကုန်မြို့ဟာတရားဥပဒေမဲ့နေတဲ့မြို့တစ်မြို့ပေါ့ပေါ့။တရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်လာတဲ့ကာလတစ်ခုမှာတရားဥပဒေမဲ့ပေါ်ပေါက်ခဲ့တဲ့အိစတရဖြစ်ပါတယ်။အကြမ်းဖက်မှုကဘသူ့ဘုံမှာကောင်းကျိုးမပြုနိုင်ပါဘူးဒီလိုပဲအကြမ်းဖက်ခံရတဲ့ရှိတယ်ဥက္ကိုနီအကြမ်းဖက်မှုကိုဒူဒူးနဲ့အတူဆန့်ကျင်ခဲ့တဲ့ကြာဆုံးသွားခဲ့ရတဲ့ကိုနေဝင်းတို့ရဲ့ပေးဆက်ခဲ့မှုကိုကျွန်တော်တို့ဒီနေ့ဂုဏ်ပြုတာပဲဖြစ်ပါတယ်ဒီဂုဏ်ပြုမှုဟာအလွန်မင်္ဂလာရှိပါတယ်တရားဥပဒေစိုးမိုးရေးတရက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဒီကာလတစ်ခုမှာတရားဥပဒေမဲ့ဆောင်ရွက်နေမှုတွေကိုကျွန်တော်တို့အကာအကွယ်ပေးနေစရာအကြောင်းရှိပါ
ဘူး။ NLD ပါတီရဲ့ဥပဒေအချံပေးရှင်းနေကြီးဦးကိုနီဟာအစိုးရအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနတ်သမားကပြစ်ခတ်လှုပ်ချံခံရတာဖြစ်ပါတယ်။တနတ်သမားကိုဖမ်းဆီးရင်လေစိတ်အငှားရင်မှာဥနေဝင်လဲတနတ်သမားလက်ချက်နဲ့တိစုံခဲ့ပါတယ်။တနတ်သမားကိုအန်တရမမှုပဲဝိုင်းဝန်းဖမ်းဆီးခဲ့ကြတဲ့လေစိတ်အငှားရင်မောင်းတဲ့အပါအဝင်အများပြည်သူကိုလည်းလေးစားပါချောင်းဒီကနေ့ပြုလုပ်တဲ့အကြမ်းဖက်မှုဆန့်ကျင်ရေးအခမ်းအနားမှာပြောဆိုခဲ့ကြပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးကတော့အကြမ်းဖက်မှုတွေဟာဘသူ့ကိုမှကောင်းကျိုးမပေးတာကြောင့်ရက်ကြပါတော့လို့အခုလိုတိုက်တွန်းသွားပါတယ်။ဒီ
တော့တော်လောက်ပါပြီ။လက်တက်ပြည်ပကစီစဉ်တာတော်လောက်ပါပြီ။တွေ့ဆုံဆွေးနွေးအဖြစ်ရှာပြီးတော့ညီညာစွာဆွေးနွေးပြီးအဖြေရအောင်လုပ်ပေးကြပါစို့ဆိုတာပြောချင်ပါတယ်။
ဥက္ကိုနီလှုပ်ချံခံရမှုဥနေဝင်တေဆုံးမှုတို့နဲ့ပတ်သက်ပြီးအဖမ်းအစည်းတွေလှုပ်ချံရတဲ့အကြောင်းရင်းတို့နဲ့ပတ်သက်ပြီးလည်းပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲမှာတော့လှုပ်ချံမှုနဲ့ဖမ်းဆီးထားသူတွေထဲမှာတနတ်သမားဦးကြည်လင်းတို့သာအရက်သားဖြစ်ပြီးကျန်တဲ့သူတွေကတော့စစ်တပ်ကအနားယူထားသူတွေထုတ်ပယ်ခံရသူတွေဖြစ်ပါတယ်ဒီလူတွေရဲ့ထွက်ဆိုချက်အရတော့ဥက္ကိုနီကိုလှုပ်ချံရတာဟာလူငယ်သဘာဝအရာပုံကိုယ်ရေးမကျဉ်းနှံ့မှုကြောင့်ဖြစ်တယ်လို့အာဏာပိုင်တို့ရှင်းလင်းခဲ့တာပါဖမ်းဆီးခံထားရသူတွေဟာအသက်40ကျော်50ကျော်တွေဖြစ်ပေမဲ့အာဏာပိုင်တို့ကလူငယ်တွေလို့တုံ့နှံ့ခဲ့တဲ့အတွက်လဲလူလူကြားမှာပြောစရာဝေဖန်စရာဖြစ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဥက္ကိုနီလှုပ်ကြံခံရမှုဥနေဝင်တည်ဆုံးကြရမှုတို့နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုခဲ့သလိုအခုအကြမ်းဖက်မှုဆန့်ကျင်ရေးအခမ်းအနားလဲထွက်ပေါ်လာတာဖြစ်ပါလိမ့်ရှင်